ပင်လယ်ဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေး2021ခုနှစ်မှာစတင်ဖို့မျှော်လင့်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးစီကိုပြောပို့တဲ့နှစ်တကူသတင်းလွှာမှရေးသားထားတယ်လို့ပင်လယ်ဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကပြောပါတယ်ကုလသမဂ္ဂမှမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တစ်ခုကိုအတည်ပြုချမှတ်ပြီးရပိုင်းအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကဒီနေ့ဦးနေတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အဲ့ဒီနှစ်တကူသဝင်လွာကိုနိုင်ငံတော်အတိုင်ပင်ခံရုံးကိုပြပုတ်ခဲ့တယ်လို့လည်းသူကပြောပါတယ်။ဒါ့အပြင်ရိုဟင်ဂျာတွေနေရပြန်တဲ့ရေးအတွက်ဂျပန်နိုင်ငံကလည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းအိန္ဒိယနဲ့တရုတ်နိုင်ငံတို့ကလည်းဒုက္ခသည်တွေနေရပြန်ရေးပူးပေါင်းဆောင်ရွက်နေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကိုဒီနေ့ထဲစတင်ကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ရိုဟင်ဂျာတုံးတို့ကိုလက်ခံတဲ့မြန်မာအစိုးရအနေနဲ့ဒုက္ခသည်တွေနေရပြန်တဲ့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူစာချုပ်ချုပ်ဆိုထားခဲ့ပေမဲ့အခုချိန်ထိနေရပြန်ရေးအစီအစဉ်စတင်နိုင်ခြင်းမရှိသေးပါဘူး။